မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တရားကျော်ဟာလေစီးပြီးအင်ဒိုနီးရှားနိုင်ငံအာချင်းနယ်ကမ်းခြေကိုတည်ငင်းနေအစောပိုင်းမှာဆက်ရောက်လာတယ်လို့အဲ့ဒီကမှရှိနေတဲ့ NGO အဖွဲ့တခုကပြောကြလိုက်ပါတယ်။ကလေးငယ်35ဦးအပါအဝင်ဒီဒုက္ခသည်114ဦးတို့ဟာပင်လယ်ပြင်မှာဘလောက်ကြာခဲ့တယ်ဆိုတာကိုမသိရဘူးနဲ့ဆေးဝါးအကူအညီလိုအပ်နေကြတယ်လို့အဆိုပါ NGO အဖွဲ့ကသတင်းတောက်တွေကိုပြောကြောင်းရိုက်တာသတင်းဌာနကဖော်ပြပါတယ်။ဒီဒုက္ခကြရဲဟာကျော်ထဲမှာချက်ပြီးအခုကြီးတွေတောင်းခံနေကြရဲအတောက်ွယ်ပြဖို့ပြောနေကြရဲဒီအတွက်တော့အစိုးရတာဝန်ပဲလို့ယူဆရဲလက်ခံတာကတော့လူသားချင်းစာနာမှုရဖြစ်တယ်လို့ဒေသခံယောဂသူကဆိုပါတယ်ဒေသခံအရာရှိသူကတော့ယောဂတွေဟာဒီဒုက္ခကြရဲအတွက်အစားအသောက်တွေစီစဉ်ပေးထားတယ်ဒါပေမဲ့သူတို့ဟာဒီရောမှာအကြာကြီးနေဆိုင်ဖို့တော့ကြိုးလင့်မထားဘူးလို့ဆိုပါတယ်ပြည်ကြတဲ့ဒီဇင်မာတို့ကလည်းရိုညာဒုက္ခလည်းတရားကြော်ကိုအင်ဒိုနီးရှားရေတပ်ကကယ်တင်ခဲ့ပြီးကနူးမှာအကူအညီပေးခဲ့ပြီးတဲ့နောက်ပြန်လည်ထွက်ခွာနေခဲ့ရတာနိုင်ငံတကာဖိအားတွေကြောင့်အလျှော့ပေးပြီးနောက်ပြန်လည်လက်ခံခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဟာ1951ကုလသမဂ္ဂဒုက္ခသည်များဆန္ဒကွန်ဗင်းရှင်းကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်တဲ့အတွက်ဒုက္ခသည်တွေကိုတရားနိုင်ငံတော်ရုံးရဲ့အတွက်ဂျပန်နိုင်ငံမျှတာဖြစ်နေပါတယ်။